Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်ဧပြီလ8ရက်တောက်ကြနေညနေပဲ VOA တန်လွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုရှားဖောင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။မြန်မာနိုင်ငံကျင်းအောင်တည်တည်မှာချုံနှောင်ပြီးတရားရုံးတွေမှာတရုံးတင်တရားဆွဲဆိုခံရတဲ့ဆန္ဒပြကြောင်းသားတွေနဲ့သူတို့ကိုထောက်ခံသူတွေအများစုပြန်လွတ်လာပါပြီ။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကြိုတင်မကျင်ညာပဲအီရတ်မှာရောက်နေပြီးတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပါတယ်။ Brussels ဘုံခွဲမှုအတွက်တတိယမြောက်တန်ရရှိသူကိုဖမ်းပြီးလူထုကအကူအညီပေးဖို့ရက်တက်ဖွဲ့ကမျှော်လင့်ထားပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ။
ခုညနေပိုင်းသတင်းစာမနဲ့ဆက်သွယ်မေးမြန်းချက်တွေမှာလည်းလက်ရှိအမှုရင်ဆိုင်နေရာဆဲတက်ကြွလှုပ်ရှားသူတွေနဲ့ကြောင်းသားလူငယ်တွေလွတ်မြောက်လာတဲ့အခြေအနေတွေဇက်တိုက်တင်ပြပေးသွားဖို့ရှိသလိုမန္တလေးဥပုထောင်ဘက်မှာတော့ပြန်လွတ်ပေးသူ200ကျော်မှနိုင်ငံရေးအကျဉ်းသားတယောက်မှမပါသေးဘူးလို့ဆိုပါတယ်
။နိုင်ငံရေးနဲ့ပတ်သက်တဲ့အကျဉ်းသားတော့တယောက်မှလွတ်လာတာမတွေ့ဘူး။အခုလေးနေကျွန်တော်အောင်မြင်သားစွန်းတရားရုံးမှာရှင်းနေကြီးဥဆောင်ဝင်ရုံးဆောင်လာကျွန်တော်အခုလေးနေလာတွေ့နေရှင်းနေကြီးကိုပြန်ခေါ်သွားတယ်ပေါ့နော
်။တက်ကြွလှုပ်ရှားသူကိုသိန်းအောင်မြင့်ရဲ့ပြောပြချက်နဲ့အတူနိုင်ငံရေးအကျဉ်းသားတွေကိုသာတီးတန့်အဖြစ်သမရလူငင်းချမ်းသာခွင့်နဲ့လွှတ်ပေးဖို့စီစဉ်နေတဲ့အကြောင်းသမရယုံက VOE ကိုပြောကြားချက်ကိုလည်းနားဆင်ကြရပါမယ်။ဒီလိုသတင်းစာမတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကကြေညာပေးပါမယ်ရှင
်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဟာအီရတ်နိုင်ငံဘဂဒဲမြို့တော်တရက်ကြာခီးစဉ်တွင်အီရတ်တာဝန်ရှိသူတွေနဲ့ဒီနေ့တွေ့ဆုံဆွေးနွေးပွဲတွေလုပ်ပါတယ်။အီရတ်ဆိုရအနေနဲ့လုံခြုံရေးစီးပွားရေးနဲ့နိုင်ငံရေးအပြောင်းအလဲဆိုင်ရာအရေးပါတဲ့စင်ကုန်မှုတွေကိုကင်တွယ်ဖြည့်ရှင်းနေတာနဲ့အမျှအမေရိကန်ပြည်ထောင်စုရဲ့ထောက်ခံမှုကိုအခိုင်အမာပြသဖို့အခုလိုသွားရောက်တာပါအခုချိန်ဟာအီရတ်နိုင်ငံအတွက်အင်မတန်ကိုအရေးကြီးတဲ့အချိန်ရောက်နေတယ်ဆိုတာထင်ရှားပါတယ်လို့အီရတ်နိုင်ငံသားဝန်ကြီးအီဘရာဟင်အယ်အယ်ရှိုက်ကာအယ်ဂျာဖာရီနဲ့တွေ့ဆုံဆွေးနွေးပွဲအစမှာဝန်ကြီးကယ်ရီကပြောပါတယ်ဒီကနိုင်ငံရေးလုပ်ငန်းစဉ်မှာမကြတဲ့ကငါဖြစ်ထွန်းမှုတွေကိုသတိပြုမိမယ်လို့ယုံကြည်တဲ့အကြောင်းဝန်ကြီးဂျာဖာရီကလည်းပြန်ပြောပါတယ်မစ္စတာကယ်ရီဟာကြိုတင်ကြေညာမှထားပဲဘာရီနိုင်ငံကနေတဆင့်အီရတ်နိုင်ငံကိုသွားတာဖြစ်ပြီးဒါဟာဖြင့်2014ခုနှစ်ခေတ်ကဆိုရင်သူရဲ့အီရတ်နိုင်ငံပထမဆုံးခီးစဉ်ပါသူဟာအီရတ်ဝန်ကြီးချုပ်ဟိုင်ဒါအယ်အဘာဒီကဒေသဆိုင်ရာအစိုးရဖွဲ့ဝန်ကြီးချုပ်နက်ချရီဗန်ဘာဇန်နီတို့နဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်2014ခုနှစ်မှာ IS စစ်သွေးကြော်ရီလက်ထက်ကျသွားတဲ့မြောက်ပိုင်းကမိုဆူးမြို့ကိုပြန်ရဖို့အီရတ်ဦးဆောင်တဲ့တပ်ဖွဲ့တွေထိုးစစ်ဆင်နေတဲ့အချိန်မှာပဲဝန်ကြီးကယ်ရီသွားရောက်တာပါမိုဆူးမြို့ဒိန်းတိုက်ပွဲအတွက်အမေရိကန်ကနောက်ထပ်အကူအညီတွေပေးဖို့ရှိနိုင်ပါတယ်အီရတ်မှာနောက်ထပ်စစ်ဖက်အခြေစိုက်စခန်းငယ်တစ်ခုဖွင့်မယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကဒီသတင်းပတ်အစောပိုင်းမှာပဲပြောထားပါဗျ
။ဥရောပသမဂ္ဂနဲ့တူရကီနိုင်ငံကြားငင်းပွားစရာဖြစ်နေတဲ့ရွှေ့ပြောင်းဒုက္ခသည်ပြန်ပို့ရေးအစီအစဉ်ရဂရိနိုင်ငံလက်စ်ဝတ်ကျွန်းရွှေ့ပြောင်းဒုက္ခသည်စခန်းကပါကစ္စတန်ရွှေ့ပြောင်းဒုက္ခသည်45ဦးဟာတူရကီနိုင်ငံဒီဂလီကိုရောက်ရှိသွားပြီးဒါဟာဒုတိယတုံးအနေနဲ့ပြန်ပို့ခံရတဲ့ဒုက္ခသည်တွေဖြစ်ပါတယ်။ဒီရွှေ့ပြောင်းဒုက္ခသည်တွေကိုတင်ဆောင်လာတဲ့တူရကီသင်္ဘောဟာတူရကီကမ်းခြေကိုတောက်ကြနေမှာဆိုက်ကပ်ခဲ့ပြီးတော့နောက်ထပ်ရွှေ့ပြောင်းဒုက္ခသည်အယောက်80လဲတောက်ကြနေနောက်ပိုင်းမှာထမံရောက်ရှိလာဖို့ရှိနေပါတယ်တူရကီနိုင်ငံကိုပြန်ပို့ခံရတဲ့ရွှေ့ပြောင်းဒုက္ခသည်တွေဟာဥရောပသမဂ္ဂအတွင်းခိုလုံခွင့်တောင်းခံထားတာတယောက်မှမပါဘူးလို့ဂရိတာဝန်ရှိသူတွေကပြောပါတယ်EU တာဝန်ရှိသူတွေရဲ့ဗုဒ္ဓဟူးနေ့ကပြောဆိုချက်အရပြန်ပို့ခံရတဲ့ရွှေ့ပြောင်းဒုက္ခသည်တွေအလုံးဟာခိုလုံခွင့်ရှောက်ထားခွင့်ပေးမှဖြစ်ပြီးတော့ရှောက်လွာပယ်ချခံရသူတွေနဲ့ကလည်းငါးရက်အတွင်းမှာပြန်လဲရှောက်ထားခွင့်ရရှိမှဖြစ်ပါတယ်။တောက်ကြနေတုန်းကရွှေ့ပြောင်းဒုက္ခသည်တွေပြန်ပို့ဖို့ပြင်ဆင်နေချိန်အတွင်းမှာပဲရေထဲကိုခုန်ချပြီးကြောက်ချထားတဲ့သင်္ဘောကိုတွဲကတ်ထားတဲ့တက်ကြွလှုပ်ရှားသူတွေနဲ့လည်းဖမ်းဆီးခံခဲ့ရပါတယ်။တူရကီလိုလူအခွင့်အရေးမှတ်တမ်းမကောင်းတဲ့နိုင်ငံမှာပြန်ပို့ခံရတဲ့ရွှေ့ပြောင်းဒုက္ခသည်တွေဟာကောင်းကောင်းမွန်မွန်ဆက်ဆံခံရမယ်ဆိုတာယုံကြည်စိတ်ချမှမဟုတ်ဘူးလို့ရွှေ့ပြောင်းဒုက္ခသည်ပြန်ပို့ရေးရက်တန့်ဖို့စ조사နေတဲ့တက်ကြွလှုပ်ရှားသူတွေကပြောပါတယ်တစ်ချိန်တည်းမှာပဲဖေဖော်ဝါရီလကနေမတ်လအတွင်းသူတို့လက်ခံရရှိတဲ့ခိုလုံခွင့်လျှောက်လွှာအရေးအတွက်ဟာညှော့နေသွားတယ်လို့ဂျာမနီကကြေညာလိုက်ပြီးအဲ့ဒီမတိုင်ခင်တလကရရှိတဲ့အရေးအတွက်ဟာ6800ကနေအခု2000အထိလျှော့ချသွားတာဖြစ်ပါတယ်ရှင်
ပြည်ပမှာယင်းနှမြုံနှံမှုတွေနဲ့လျှို့ဝှက်ပန်စီရင်ဖွင့်ထားသူတွေရဲ့စီရင်တွေကိုဖော်ထုတ်ဖွင့်ချထားတဲ့ပနားမအစီရင်ခံစာတွေထွက်လာပြီးတဲ့နောက်အိုင်စလန်ဝန်ကြီးချုပ်ယာရူကနှုတ်ထွက်ပေးလိုက်ရပြီးအခုဆိုရင်အာဂျင်တီးနားသမ္မတလည်းနှုတ်ထွက်ဖို့ဖိအားပေးခံနေရပါတယ်။ရုရှားနိုင်ငံကဆိုရင်လည်းသမ္မတဗလာဒီမီယာပူတင်ရဲ့အနီးကပ်လူတွေပြည်ပမှာဖွင့်ထားတဲ့လျှို့ဝှက်ပန်စီရင်တွေအခုထွက်ထားတဲ့စီရင်ထဲမှာအထင်ရှားပါလာပေမဲ့ဒီကိစ္စကြောင့်တော့ရုရှားတာဝန်ရှိသူတွေကိုထိခိုက်တဲ့ပုံမရှိပါဘူး။ဒါပေမဲ့လည်းပနားမအစီရင်ခံစာတွေကနေနောက်ဆက်တွဲအနေနဲ့သိပ်ပြင်းထန်တဲ့အကျိုးဆက်တွေပေါ်လာမယ်လို့သူမြင်ထားတဲ့အကြောင်းရုရှားမှာအကြင်ပြတ်ချစားမှုတိုက်ဖျက်ရေးလုပ်နေတဲ့အထက်ကထင်ရှားတဲ့ရှေ့နေတူဖြစ်သူအလက်ဆေးနော်ဗယ်နီက VOA ကိုပြောပါတယ် ပနားမဆင်ခံစာမှာပါတဲ့အချက်တွေအရသမရပူတင်ဟာပြစ်မှုတစ်ခုခုကျူးလွန်ထားတယ်ဆိုတဲ့အထောက်အထားမျိုးတော့မရှိပါဘူး။ဒါပေမဲ့လည်းအိုင်စလန်ဝန်ကြီးချုပ်ဆစ်မန်ဒရူးဒါဗီဂန်လော့ခ်ဆန်နဲ့သူ့ရဲ့ဇနီးဖြစ်သူတို့ပိုင်တဲ့ကုမ္ပဏီတစ်ခုဗြိတိရှ်ဗာဂျင်ကျွန်းမှာရှိတယ်ဆိုတာပေါ်လာပြီးတဲ့နောက်ဝန်ကြီးချုပ်ဟာဒီသတင်းပတ်တွင်ယာရုကနှုတ်ထွက်သွားပါတယ်။အာဂျင်တီးနားသမရမော်ရီစီယိုမာခရီနှုတ်ထွက်ဖို့ဖိအားပေးတာတွေတိုးလာနေပေမဲ့သူကတော့အမှားအယွင်းလုပ်ထားတာမရှိဘူးလို့ညင်ထားပါတယ်။
နောက်ဆုံးထုတ်ပြန်လိုက်တဲ့စောင့်ကြည့်ကင်မရာတွေထဲမှာမြင်ရတဲ့ဘယ်လ်ဂျီယံနိုင်ငံဘရာဇီးလ်မြို့လေးစိတ်ဘုံဖောက်ခွဲတိုက်ခိုက်သူဖြစ်တန်တရားရှိခံရသူရှာဖွေဖော်ထုတ်နိုင်အောင်လူလူကဝိုင်းဝန်းကူညီနိုင်လိမ့်မယ်လို့ဘယ်လ်ဂျီယံရဲတပ်ဖွဲ့ကမျှော်လင့်နေပါတယ်။မတ်လ22ရက်နေ့ကဇာဗတန်လေးစိတ်ဘုံခွဲတိုက်ခိုက်မှုပြီးမိနစ်ပိုင်းအတွင်းပုံရိပ်တွေနဲ့အုတ်ထုတ်တဲ့လူလို့သတင်းမီဒီယာမှာဖော်ပြကြတဲ့တတိယမြောက်တန်တရားရှိသူလွတ်မြောက်သွားတဲ့အခြေအနေကိုအခုရဲတပ်ဖွဲ့ရဲ့မှတ်တမ်းဗီဒီယိုထဲမှာတွေ့ရတာပါ။အဲ့ဒီအမျိုးသားကိုအိတ်တွေတင်ထားတဲ့တွန်းလဲတွေနဲ့တွန်းနေတဲ့အသေးကန်ဘုံခွဲခဲ့သူနေရောက်နဲ့ရှင်ပြီးလမ်းလျှောက်လာတာကိုအစောပိုင်းကဗီဒီယိုမှာတွေ့ခဲ့ရပါတယ်။ဘယ်လ်ဂျီယံမြို့တော်ဘရဇီးလ်လေစိတ်တိုက်ခိုက်ခံရပြီးနောက်တနားရီအကြာမဲလ်ဘစ်မြေအောက်ယထာဘူရာယုံအသေးကန်ဘုံခွဲတိုက်ခိုက်မှုတွင်မှသေဆုံးသူ30ဦးရှိပြီးလူပေါင်း340ကျော်လဲထိခိုက်ဒဏ်ရာခဲ့ပါတယ်။ဒီတော့တွင်မှာပဲပဲရစ်မြို့တိုက်ခိုက်မှုနဲ့တန်တရားဖြစ်ခံရတဲ့ဘရဇီးလ်မြို့မှာပန်စီခံရသူဆလတ်အဗ်ဒယ်ဆလမ်ကိုဒီဘရာဇီးမြို့တိုက်ခိုက်မှုကိုစီစဉ်ခဲ့သူလို့လည်းတင်ပြရှိနေပါတယ်။အဗ်ဒယ်ဆလမ်ကတော့လောလောဆယ်သူ့ကိုဘယ်လ်ဂျီယံကနေပြင်သစ်နိုင်ငံကိုလွှဲပြောင်းမဲ့အချိန်ကိုစောင့်ဆိုင်းနေပါတယ်ရှင
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view ကနေတောက်ကြံညက်လေးပဲတရင်တွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်လို့အကြမ်းဖက်ဖမ်းဆီးပြီးတရားစွဲခံနေရတဲ့ចောင်းသားတွေကိုတရားရုံးအသီးသီးကနေအမှုရုပ်သိမ်းပြီးတော့လွှတ်မိတ်ထုတ်ပြန်လိုက်တာကြောင့်ကျောင်းသားတွေနဲ့တခြားထောက်ခံသူစုစုပေါင်း94ယောက်ထက်မနည်းပြန်လွတ်သွားပြီလို့နိုင်ငံရေးကျင်းသားရေးစောင့်ကြည့်လေ့လာနေတဲ့အဖွဲ့ကပြောပါတယ်။ဒါရယဝရီအပြင်ရန်ကုန်မှာရှိတဲ့တခြားတရားရုံးတွေမှာဒီကနေ့ရုံးထွက်လာတဲ့ကျောင်းသားကောင်းဆောင်တွေကိုလည်းသက်ဆိုင်ရာတရားရုံးတွေကနေလွှတ်မိထုတ်ပြန်ပါတယ်။ဒါပေမဲ့လည်းဘာကသာကျောင်းသားကောင်းဆောင်တွေဖြစ်တဲ့ကိုကျော်ကိုကိုမဖြူဖြူအောင်ကိုနန္ဒာစစ်အောင်ကိုမင်းသွေးတဲ့ကိုလင်းထက်နိုင်တို့ကတော့အစောပိုင်းလွတ်တဲ့အထက်မှာမပါပဲရန်ကုန်တိုင်းကတခြားမြို့နယ်တွေမှာဆွဲဆိုခံထားရတဲ့အမှုတွေရှိတာကြောင့်အင်းစင်ထောက်မှာပြန်ဆောင်နေရတယ်လို့နောက်ဆုံးသတင်းတွေရသိထားရပါတယ်။ထောင်တီးတီးမှာအကျဉ်းချခံထားရတဲ့တခြားနိုင်ငံရဲ့အကျဉ်းသား100နီးပါးကိုတော့အခုအချိန်မှာစစ်စစ်နေပြီးမကြခင်ရပိုင်းအတွင်းပြန်လွှတ်ပေးမယ်လို့တမရာယုံဝန်ကြီးဌာနပြောခွင့်ရဦးစောထေက VOA ကိုပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီအထက်မှာအကျဉ်းချသတင်းမီဒီယာသမားတွေပါမယ်မပါဘူးဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။နိုင်ငံရဲ့အကျဉ်းသားကူညီဆောင်ရှောက်ရေးအဖွဲ့ရဲ့အစည်းအဝေးအရဆိုရင်တော့ထောင်ချခံထားရတဲ့နိုင်ငံရဲ့အကျဉ်းသားစုစုပေါင်း100ကျော်ရှိပြီး400ကျော်ကအမှုမျိုးစုံနဲ့တရားစွဲဆိုခံထားရတယ်လို့သိရပါတယ်။ဒေါ်ဆန်းစုကြည်ကမနေ့တော့ငါပဲလက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံရဲ့ပထမဆုံးကြေညာချက်မှာတော့နိုင်ငံရေးကျင်းသားလွတ်မြောက်ရေးဟာအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဦးဆောင်တဲ့အစိုးရရဲ့ဦးစားပေးလုပ်ငန်းစဉ်ဖြစ်ပြီးဒီလူတွေအခုမြန်မာရိုးရာနှစ်တကူကာလမှာလွတ်မြောက်လာဖို့အမြန်ဆုံးညှိနှိုင်းဆောင်ရွက်သွားမယ်လို့ဖော်ပြထားပါတယ်
နိုင်ငံခြားတိုင်းပြည်တစ်ခုကစားတောက်ဆိုင်တစ်ခုမှာအလုပ်လုပ်ခဲ့ကြတဲ့မြောက်ကိုရီးယားနိုင်ငံသား73ယောက်တောင်ကိုရီးယားနိုင်ငံမှာခိုးလုံခွင့်တောင်းခံထားကြတယ်လို့တောင်ကိုရီးယားကပြောပါတယ်သူတို့တွေအလုပ်လုပ်ခဲ့ကြတဲ့နိုင်ငံခြားတိုင်းပြည်ကိုတော့တောင်ကိုရီးယားပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရကထုတ်မပြောပါဘူးအခုလိုမြောက်ကိုရီးယားနိုင်ငံသားတွေတခြားနိုင်ငံမှာခိုးလုံခွင့်တောင်းတာဟာတောင်ကိုရီးယားကတိမ်သွင်းနှားချတာကြောင့်ဖြစ်တယ်လို့မြောက်ကိုရီးယားကအမြဲတမ်းပြစ်တင်ပြောဆိုလေးရှိပါတယ်မြောက်ကိုရီးယားအစိုးရဟာဒီကနေ့အစောပိုင်းတုန်းကလည်းတောင်ကိုရီးယားသမ္မတပတ်ကွန်ဟေးကိုနှုတ်နဲ့ကြမ်းကြမ်းတမ်းတမ်းတိုက်ခိုက်ပြောဆိုပါသေးတယ်တောင်ကိုရီးယားသမ္မတကပြီးခဲ့တဲ့သတင်းပတ်ဝါရှင်တန်မြို့တော်မှာအမေရိကန်ပြည်ထောင်စုကအိရှင်ဖြစ်လက်ခံကျင်းပတဲ့နျူကလ িয়ার ဘေးကင်းလုံခြုံရေးဆိုင်ရာထိပ်သီးဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့အတွက်တိုက်ခိုက်ပြောဆိုတာပါမစ်ပတ်ဟာကိုရီးယားကျွန်းဆွယ်မှာစစ်ပွဲတရဖြစ်လာအောင်ပိုလုပ်နေတဲ့ဘာနဲ့မှမတူတဲ့မကောင်းဆိုးဝါးအမျိုးသမီးတစ်ယောက်လို့မြောက်ကိုရီးယားပြောခွင့်ရကပြောတာပါကုလိုမြောက်ကိုရီးယားရဲ့စော်ကားပြောဆိုမှုပေါ်တောင်ကိုရီးယားအစိုးရဘက်ကလည်းသူတို့ခေါင်းဆောင်တွေကိုထိခိုက်စော်ကားတဲ့အပေါ်တတိပေးပြီးပြင်းထန်တုတ်ပြန်ခဲ့တယ်လို့ပြန်လည်ပေါင်းစည်းရေးဆိုင်ရာတောင်ကိုရီးယားဝန်ကြီးဌာနသူပြောခွင့်ရပတ်ဆွန်ချင်းကပြောပါတယ်ရှင
်မြောက်ကိုရီးယားနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးတန်ခတ်ပေးဆုမှုအသစ်တွေကိုလူခွင့်ရေးဖွဲ့တွေကထောက်ခံကြပါတယ်စီးပွားရေးတန်ခတ်မှုတွေကြောင့်တိုင်းပြည်တွင်းမှာဆင်းရဲမွဲတွေစွာနေထိုင်နေကြရတဲ့ပြည်သူတွေရဲ့ဘဝပိုပြီးတော့ခက်ခဲသွားမှာဖြစ်ပေမဲ့လည်းအခုလိုထောက်ခံကြတာပါ။နောက်ကိုရီးယားနိုင်ငံပေါ်ဖိအားပေးဖို့စဉ်းစားချက်တစ်စုံလုံးကအရေးကြီးတဲ့အကြောင်းကတော့နိုင်ငံတကာရဲ့ဥပဒေပေါင်းပြန်မှာဆက်ပြီးနေထိုင်လို့မရဘူးဆိုတာကိုနောက်ကိုရီးယားအစိုးရတကယ်တမ်းသိလာစီမှာဖြစ်တဲ့အကြောင်း လူ့ခွင့်ရေးစောင့်ကြည့်လည်လာရေးအဖွဲ့ HRW ရဲ့အာရှဒေသဆိုင်ရာဒုတိယညွှန်ကြားမှု Phil Robertson ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံကဇန်နဝါရီလမှာ၄ချိန်မြောက်နျူကလ িয়ার ဆန်တက်မှုလုပ်ပြီးဖေဖော်ဝါရီလမှာတာဝန်ပြဒုံးရင်ပြစ်လွတ်မှုတွေကိုတုံ့ပြန်တဲ့အနေနဲ့မြောက်ကိုရီးယားပေါ်ကုန်သွယ်ရေးနဲ့ဗဏ္ဍာရေးဆိုင်ရာကန့်သတ်ချက်တွေကိုကုလသမဂ္ဂကချမှတ်ထားတာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကစစ်တမ်းကောက်ယူခဲ့တဲ့နိုင်ငံပေါင်း85နိုင်ငံထဲက48နိုင်ငံမှာအသက်15နှစ်အောက်ကလေးတွေသေဆုံးရတဲ့အဓိကအကြောင်းရင်း၅ခုတည်းရင်းနှစ်သေဆုံးတာဟာထိဆုံးကပါနေတယ်လို့ WHO ကပြောလိုက်ပါတယ်။မြောင်းတွေ၊ရေအိမ်တွေ၊တူးမြောင်းတွေဒါမှမဟုတ်ရေကန်တွေဟာအထူးသဖြင့်အန္တရာယ်ရှိတယ်လို့ WHO ကပြောပါတယ်။အာရှဒေသမှာ15မိနစ်တိုင်းကလေးငယ်တစ်ယောက်ထက်မနည်းရင်းနှစ်သေဆုံးနေရတယ်ဆိုတာကိုဒေတာရင်းကောက်ယူတဲ့စစ်တမ်းတွေကပြပါတယ်ခင်ဗျာ
။တောက်ကြနေညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနဲ့ရှာဖောင်လို့ကြီးညာပေးခဲ့တာပါ။အခုသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။တာယာဝတီတရားရုံးမှအမှုရင်ဆိုင်နေရတဲ့တပိတ်မောက်ကြောင်သားတွေနဲ့ဝင်းရံပြည်သူစုစုပေါင်း69ဦးကိုပုံမှန်494အရာအမှုပြန်လည်ရုပ်သိမ်းလိုက်ကြောင်းတရားသူကြီးကကြီးညာပြီးတော့ဒီကနေ့ညနေမှာပဲပြန်လွှတ်ပေးလိုက်ပါပြီ။အချင်းထောင်ကနေအမှုရင်ဆိုင်နေရသူ34ဦးနဲ့အာမခံနဲ့အပြင်ကနေအတရားရင်ဆိုင်သူ35ဦးတို့ဟာအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တောင်းဆိုဆန္ဒပြသူတွေနဲ့ဝန်ရံသူတွေဖြစ်ပါတယ်ဆက်သွယ်စုံစမ်းထားတဲ့ထိုင်းခြေဆိုင် VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တပိတ်မောက်ခဲ့တဲ့ចောင်းသားတွေနဲ့ဝန်ရံပြည်သူ69ဦးကိုတာယာဝတီတရားရုံးကနေဧပြီလ10ရက်နေ့ညနေ4နာရီထုတ်ခံဒီအချိန်မှာပဲပုံမှန်494အမှုပိတ်သိမ်းပြီးလွှတ်မိတ်ကြေညာခဲ့တယ်ဆိုပြီးဘကတများအဖွဲ့ချုပ်ကចောင်းသားကောင်းဆောင်ကိုတီးဟဝင်းတင်ကဆိုပါတယ်
ပြားတွေရနေပြီးတော့ဒီလွှတ်မိတ်ဆိုတာသူဖတ်ပြသွားလေကိုလေးနဲ့တွေ့တယ်ပေါ့နော်လေကိုလေးနဲ့မှုရုပ်သိမ်းချောင်းဆိုပြီးတော့ကျွန်တော်တို့လွှတ်ပေးလိုက်တယ်။လွှတ်ပေးတော့အခုလွှတ်လိုက်တယ်ကျွန်တော်တို့အထောင်ပြန်အောင်ပဲထောင်ပြန်ပြီးတော့လိုအပ်တဲ့ခေါင်းပုံစံတွေပါပြည့်အောင်ပဲပြီးတော့မှကျွန်တော်တို့ပြန်ထွက်လာမှာကျွန်တော်တို့အခုဟိုရီမန်းချက်ကတော့ကျွန်တော်အစိုးရကြီးတဲ့အချိန်ကြတဲ့အတိုင်းကျွန်တော်တို့တပိတ်မောက်ကြောက်စားတိုင်းအောင်သွားပြီးတော့ကျွန်တော်တို့ကာရောပြုမယ်။ကာရောပြုပြီးသွားလို့ရှိရင်ကျွန်တော်တို့အဲ့ဒီမှာပဲလမ်းဆွဲမယ်ပေါ့နော်။ဟိုဒီကလွှတ်တဲ့အပေါ်မှာပြောချင်တာကတော့ကျွန်တော်အစိုးရကြီးတဲ့ဒီဥစ္စာမတရားဆန်းစည်းအချင်းချခံတာဖြစ်တယ်။ဒီကပို့ပြီးတော့စောစောကိုတို့တင်တာပေါ့နော်ဒါပေမဲ့အခုလောလောဆယ်မှာကျွန်တော်တို့လွှတ်ပေးတဲ့အစိုးရတရားအနေနဲ့လွှတ်ပေးတဲ့အတွက်ဒါဒီမိုကရေစီရဲ့ခြေလှမ်းအစဖြစ်တဲ့အတွက်ကျွန်တော်အနေနဲ့ကြိုဆိုပါရစေပြီးတော့နောက်တစ်ချက်ပြောချင်တာကျွန်တော်တို့ရဲ့ဒီမိုကရေစီပညာရေးတိုက်ပွဲကမပြီးဆုံးသေးပါဘူးဒီကျွန်တော်ဒီမိုကရေစီတိုက်ပွဲရဲ့အနောက်အမြင်အားလုံးမျိုးနေသားတွေပဲရှိသေးတယ်ကျွန်တော်တို့လူလားချက်တွေပြေဝါးရဒီဆက်လက်တိုက်ပွဲဝင်ရအောင်ပါလို့ကျွန်တော်ပြောချင်ပါတယ
်ဒါပေမဲ့အမှုပေါင်း20ကျော်ကနေအမှုပေါင်း80ကျော်နဲ့တရားစွဲဆိုခံရတဲ့ကျောင်းသားကောင်းဆောင်တွေဖြစ်တဲ့ကိုမင်းသွေးတစ်မဖြူဖြူအောင်ကိုအနန္ဒဆရာတို့ကတော့တခြားမှုများကြံနေသေးတာကြောင့်ထောင်ကပြန်ခေါ်ထားတယ်ဆိုပြီးចောင်းသားကောင်းဆောင်ကိုအနန္ဒဆရာကဆိုပါတယ
်။ထောင်ကသူတို့စီကိုကျွန်တော်ရေဆွေးရဲနေတဲ့ပြည့်ကိုပြန်လာရအောင်ပြောတယ်။အားမတည်ရင်ကျွန်တော်ကတော့ဒီရဆွေးတဲ့တာဝရီရဲ့မှုပြန်ပဲပြင်ခဲ့ကြပါကျွန်တော်ရေဆွေးရဲနေတဲ့ပြည့်ကိုထောင်ကပြန်လာခဲ့ပါဦးပြောတော့ကျွန်တော်တို့ရန်ကုန်မှုတွေကျွန်တော်ကြံခဲ့ရင်ပြန်ခဲ့လာလို့မရအောင်
ဒီအတွက်ဒီကောင်းဆောင်တွေကတော့ပြန်လည်လွတ်မြောက်ရေးမသေးကြသေးဘူးလို့ဆိုပါတယ်။မန္တလေးဥပိုလ်ထောင်မှာတော့ဗကြံပိတ်ရက်မတိုင်ခင်လွတ်ရက်စေကံဒီအကျဉ်းသား200ကျော်လွှတ်ပေးခဲ့ရမှာနိုင်ငံရေးအကျဉ်းသားတွေတော့မပါဝင်သေးဘူးဆိုပြီးတက်ကြွလှူရှားသူတဦးဖြစ်တဲ့ကိုသိန်းအောင်မြင့်ကပြောပါတယ်
။နိုင်ငံရေးနဲ့ပတ်သက်တဲ့အကျဉ်းသားတော့တယောက်မှလွတ်လာတာမတွေ့ဘူး။အခုလေးနေကျွန်တော်အောင်မြင့်သားစံတရားရုံးမှာရှင်းနေကြီးဥဆောင်ဝင်ရုံးဆောင်လာကျွန်တော်အခုလေးနေလာတော့ရင်းနဲ့ရှင်းနေကြီးကိုပြန်ခေါ်ရတယ်ပေါ့နော်မင်းမျိုးရှင်းနေကြီးဆိုတော့ရုံးချင်း22ရက်နေ့လို့တော့ပြန်ချိန်လိုက်တယ်။ဆိုတော့တရားသူကြီးကအဲ့ဒီပေါ်မှာသူ့ကိုလွတ်ဖို့မလွတ်ဖို့အပေါ်အဟာကဒီဥပဒေရရှိရဆုံးပြရမှာလဲဆိုပြီးတော့အဲအဲ့ဒီမှာတော့အငင်းခုံတွေဖြစ်နေရတွေ့တယ်ရှင်းနေရလွတ်ပေးဖို့မလွတ်ပေးဖို့ဆိုပြီးတော့အခုနောက်ဆုံးအဖြေမထွက်တာနဲ့ထောင်ပြန်ခေါ်ရတယ်အမကြီ
းအေဘီလာ9ရက်နေ့နေ့စွဲနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့လက်မှတ်နဲ့ပထမအဆုံးထုတ်ပြန်လိုက်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ကြေညာချက်အမှတ်1မြင်းဆောင်2016မှာတော့နိုင်ငံရေးအကျဉ်းသားတွေတက်ကြွလှူရှားသူတွေနဲ့နိုင်ငံရေးနဲ့ပတ်သက်ဆက်နွယ်ပြီးအမှုရင်ဆိုင်နေရတဲ့ចောင်းသားចောင်းသူတွေရဲ့လွတ်မြောက်ရေးဟာလက်ရှိအစိုးရရဲ့ဦးစားပေးလုပ်ငန်းဖြစ်တယ်ဆိုပြီးပြောဆိုလိုက်ပြီးတဲ့နောက်မှာတော့ဒီကနေ့မှပဲចောင်းသားနဲ့တက်ကြွလှူရှားသူတွေပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်204ပုံမှန်ခွဲကကြီးအရနိုင်ငံတော်သမ္မတဟာလွတ်ငြိမ်းချမ်းသာခွင့်ပေးနိုင်တယ်လို့ပြည်မှုဆိုင်ရာကျင့်သုံးဥပဒေပုံမှန်494အရလည်းမိသည့်အစိုးရရှိနေမစိုးစစ်စစ်စီရင်တဲ့အမှုတွေမှာစီရင်ချက်မချမီလူတယောက်ကိုဆွဲဆိုထားတဲ့အမှုတွေကိုရေဘူဝါအဖြစ်ဖြစ်စေ၎င်းကိုကြားနာစစ်ဆေးနေတဲ့ပြစ်မှုများနဲ့ပြစ်မှုတရက်နဲ့ဆက်လင်းရဖြစ်စေပြစ်မှုအများနဲ့ဆက်လင်းရဖြစ်စေ ဒီအယုံဤဆုံးဖြတ်ချက်ဖြင့်ရုပ်သိမ်းနိုင်ငံကိုဖော်ပြထားတာကြောင့်တနည်းကျော်ကြာအမှုရင်ဆိုင်နေရတဲ့တပိတ်မောက်ကျောင်းသားတွေကိုပုံမှန်၄၄၀ပြန်လည်လွတ်ပေးလိုက်တာလည်းဖြစ်ပါတယ်ရှင်။
မအေးမှာပြောပြခဲ့တာပါရှင်အခုလိုနိုင်ငံရေးအကျဉ်းသားတွေကိုနိုင်ငံရေးအရပြန်လွတ်ပေးလိုက်တာဟာဖြစ်တင်ဖြစ်လိုက်တဲ့ကိစ္စဖြစ်တယ်လို့ဘက်ကကြောင်သားခေါင်းဆောင်ကိုကျော်ကိုကလည်းပြောပါတယ်ဒီကနေ့တရားရုံးမှာရင်ဆိုင်ခဲ့ရတဲ့အခြေအနေတွေပါဝင်အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြပေးပါဦးမယ်ရှင်ဟုတ်ကဲ့ပါ
နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးဟာNLD အစိုးရတည့်ရဲ့ဦးစားပေးလုပ်ငန်းဖြစ်တယ်လို့နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တော်ဆန်းစုကြည်ကကြေညာချက်ထုတ်ပြန်လိုက်ပြီးတရက်အကြာမှာတော့ နိုင်ငံရေးအကျဉ်းသားတွေအတော်များများဒီကနေ့ပြန်လည်စတင်လွတ်မြောက်လာကြပြီဖြစ်ပါတယ်အခုလိုအမှုရင်ဆိုင်နေရတဲ့ကျောင်းသားကျောင်းသူတွေအပါအဝင်နိုင်ငံရေးအကျဉ်းသားတွေအတော်များများကိုပြန်လွတ်ပေးလိုက်တာနဲ့ပတ်သက်ပြီးတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဥက္ကဋ္ဌကိုကျော်ကိုကကျောက်တရားတရားရုံးမှာအမှုရင်ဆိုင်ဖို့ရောက်ရှိနေစဉ် VOA ကိုအခုလိုပြောပါတယ်ကျွန်တော်တို့ကကျောင်းသားတွေဟာ
ပြုတ်တဆုံးကြီးအကျိုးလွန်ထားခြင်းမရှိတဲ့နိုင်ငံရေးကိုဆောင်ရွက်လို့ထောင်ချခံထားရတာဖြစ်တဲ့အတွက်ကြောင့်နိုင်ငံရေးအရပဲကျွန်တော်တို့ပြန်လွတ်ပေးရဆိုတာကဖြစ်တင်ဖြစ်လိုက်တဲ့ကိစ္စတစ်ခုလို့ပဲကျွန်တော်တို့မှာရယ်အဲ့ဒီလိုမျိုးဖြစ်တင်ဖြစ်လိုက်တဲ့ဒီလိုအမှုတွေကိုပြန်လည်ရုပ်သိမ်းပေးပါဆိုတာကိုလည်းကျွန်တော်တို့ငြင်းခါကတောင်းဆိုထားပြီးသားလည်းဖြစ်ပါတယ်ပြီး
မာယောကိုကျောက်ကူရောဘာကတာရဲ့သဘောထားလေးတိပြစေ
ဟုတ်ကဲ့ကျွန်တော်တို့တော့ဒီရက်သားဆိုရဆစ်စစ်တစ်ခုဖြစ်ပေါ်လာဖို့အတွက်ကိုလည်းတောက်လျှောက်ဟိုအပိထောက်ခံခဲ့တဲ့ចောင်းဟိုចောင်းသားတမကတစ်ခုဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့ဖြစ်စေခြင်းနဲ့ရက်သားဆိုရဆိုတာကလုံးလုံးစစ်တပ်ကပါဝင်ဆက်ဖက်ခြင်းမရှိတဲ့ရက်သားဖြစ်စေဆိုရအောင်ဆိုလိုတာဖြစ်တယ်ပြီးတော့ထုတ်ထုတ်ရေးအာမခက်ကလာရေးသွဲထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ပါနေပြီးစီမံခန့်ခွဲရတာဟာမလွတ်လပ်ဘူးအခက်အခဲမျိုးစုံရှိရဆိုတော့ကျွန်တော်တို့ဟိုဟိုလေ့လာတွေ့ရှိပြီးဖြစ်တယ်ဒါကြောင့်မလို့ဒီအချက်လက်ကိုအခြေခံ2008ဖွဲ့စည်းပုံအခြေခံဥပဒေကိုဟိုအမြန်ဆုံးပြည်ရင်ကြောင်းလဲဖို့ကြောင်းလဲပြင်ဆင်ဖို့ကျွန်တော်တို့ဟာဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ဟောဒီ NLD အဖွဲ့ချုပ်ကိုရောဥတင်ကျော်တမနာဥတင်ကျော်ဥဆောင်တဲ့အစိုးရကိုတော့စိုက်သွင်းထားတာတွေလည်းရှိပါတယ်။ဟောလက်တွေ့တကယ်ဆောင်ရွက်ဖို့လိုအပ်တာတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုဟိုအမြန်ဆုံးပြင်ဆင်ရေးလည်းဖြစ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်။
ဒေါန်ဆန်းစုကြည်ရဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ရုံးကဧပြီ9ရက်နေ့နေဆွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့သမရကနိုင်ငံရေးကျင်းသားတွေပြစ်ဒဏ်လွန်ကြိမ်းခွင့်ပေးနိုင်ဖို့အသုံးပြုနိုင်တဲ့ဥပဒေနီလန်3ခုကိုဖော်ပြထားပြီးတော့နိုင်ငံရေးကျင်းသားတွေအများဆုံးလွတ်နိုင်မဲ့နီလန်ကိုအသုံးပြုသွားမယ်လို့ဖော်ပြခဲ့တာပါအမှုရင်ဆိုင်နေရတဲ့ចောင်းသားចောင်းသူတွေတော်များများပြန်လည်လွတ်မြောက်လာကြပြီမဲ့ဘာကသာចောင်းသားကောင်းဆောင်ကိုကျော်ကိုကိုကိုလင်းထက်နိုင်ကိုနန္ဒာစစ်အောင်ကိုမင်းသွေးတင့်နဲ့မဖြူဖြူအောင်တို့ကတော့အခုနောက်ဆုံးသတင်းတွေထွက်ပေါ်တဲ့အထိတော့ပြန်မလွတ်သေးပဲဖြစ်နေပါတယ်ဒီအချိန်နဲ့ပတ်သက်ပြီးတော့ကိုကျော်ကိုကိုကတော့အခုလိုရှင်းပြပါတယ
်အဲဟုတ်ကဲ့ဗျာဒီနေ့ကျွန်တော်တို့ဒီကျော်သူသားတရားရုံးကဆွဲထားတဲ့အမှုကိုကျွန်တော်ကိုနန္ဒာစစ်အောင်မဖြူဖြူအောင်တောင်းရစလုံးကိုပုံမှန်ဆက်စစ်ပြီးအားလုံးပေါ့နော်ကျွန်တော်ရုပ်သိမ်းလိုက်တယ်ခင်ဗျာ။တောက်တရားတရားရုံးတရားရုံးပဲရှိတယ်။ဒါမှမဟုတ်မှဒီတရားဥဒီတရားရုံးမှာဆွဲထားတဲ့ပုံမှန်လေးအားလုံးလည်းရုပ်သိမ်းရလို့ကြားတယ်။ကျွန်တော်ကခုမှရုံးနှစ်ရုံးကပဲရုပ်သိမ်းရသေးတယ်။ကျန်တဲ့ရုံးကြီးရှိနေပါသေးတယ်။အခုတည်းကြီးလည်းရှိအမှုတွေဆွဲထားတာရှိနေပါသေးတယ်။ကျန်တဲ့ရုံးကကျွန်တော်တို့ဆိုလို့ရှိရင်တစ်ရုံးထွက်လာတာဖြစ်တဲ့အတွက်နှစ်ရုံးကပဲရုပ်သိမ်းရဆိုတော့ကိုရုံးချန်ပါသေးတယ်ခင်ဗျာ။အခုကျတော့တို့ဒီမူကင်းအမှတ်တမ်းရာကြည့်ရနေပြီးတော့အဲ့ဒီရုံးကျန်တဲ့ရုံးကြီးဟိုဟိုဘယ်နေ့တွေမှာချိန်ထားလဲဆိုတာကိုတို့ရဲ့အထက်အရာကြီးကိုပြင်ခံတာကိုကျွန်တော်တွေ့ရတယ်ခင်ဗျာ။အဲ့ဒီမဲ့သူတို့လည်းဘာဆက်လုပ်မလဲဆိုတော့ကျွန်တော်တို့အတိအကျမသိရသေးပါဘူး။သူတို့လုပ်ငန်းဆောင်တာတော့ရှိပြီးကောင်းရှိမှာပါ။ဒါပေမဲ့ကျွန်တော်တို့ဟာဒီအင်းစိန်ထောင်ကိုပြန်ပို့ရမလား။အဲ့ဒီဒီမရပဲဒီဝန်ထမ်းတွေအကုန်လုံးချုပ်သိမ်းပြီးလွတ်မှာလားဆိုတာကိုဟိုသိချာမပြတ်သားသေးဘူးခင်ဗျ
။ဒါပြင်ဘာကသာကျောင်းသားကောင်းဆောင်ကိုလင်းထနိုင်ကလည်းကြီးမနိုင်တရားရုံးမှာသူရင်ဆိုင်နေရတဲ့အမှုကိုပြန်ရုပ်သိမ်းခဲ့ပေမဲ့လည်းတခြားတရားရုံးတွေမှာအမှုတွေကြံနေတုံးပဲလို့ပြောပါတယ်။ဒါနဲ့ပတ်သက်ပြီးသူပြောတာကတော့
ဟိုအချိန်ကြီးကဟိုကျွန်တော်တို့လည်းဟိုဟိုဗမာပြည်ရဲ့နှစ်ကောင်းမများစွာဟိုဘောနော်အသားချနေတဲ့လုံထုံးလုံးကြီးပြဿနာပေါ့နော်ဟို POPC ရဲ့အားနည်းချက်ဒီပေါ့ဒါတွေကပြဿနာရှိနေလို့လည်းကျွန်တော်အခုသုံးသပ်မိရပေါ့အခုလည်းဒီအချိန်ကြီးကြီးပြောရရင်တော့ကျွန်တော်ဟိုဘာမှစုပြန်ဖြစ်နိုင်ခဲ့ဗျ
ဒီကနေ့လွတ်မြောက်လာတဲ့အထက်မှာတာယာဝတီအချင်းထောင်ကចောင်းသားចောင်းသူ30ကျော်အပါအဝင်88မျိုးဆက်ခေါင်းဆောင်မမီမီလည်းပါဝင်တယ်လို့သိရပါတယ်ခင်ဗျာ
ကိုရနိုင်စုံစမ်းတင်ပြခဲ့တာပါ။တရားရုံးတစ်ချို့ကအမှုရုပ်သိမ်းလိုက်ပေမဲ့လို့တခြားမျိုးနဲ့တရားရုံးတွေကအမိန့်ဆောင်နေတဲ့ကြောင်းသားခေါင်းဆောင်၅ဦးလည်းမကြခင်ဒီနေ့ညနေဘက်မှာပြန်လည်လွတ်မြောက်လာမယ်လို့သိရပါတယ်။မဖြူဖြူအောင်ကိုမင်းသွေးသိကိုနန္ဒစစ်အောင်တို့၃ဦးကတော့တာယာဝတီထောင်ရှိမှာပဲကြံနေတဲ့မြို့နယ်တရားရုံးလွှတ်မိန်တွေစောင့်နေပြီးအခုည9နာရီမှာလွတ်မြောက်မယ်လို့သိရပါတယ်။တစ်ချိန်တည်းမှာပဲရန်ကုန်တိုင်းကအမှုတွေရင်ဆိုင်နေရဆဲဖြစ်တဲ့ကိုကျော်ကိုကိုနဲ့ကိုလင်းထက်နိုင်တို့လည်းကြံမြို့နယ်တရားရုံးလွှတ်မိန်တွေစောင့်နေပြီးဒီညပဲလွတ်မြောက်မယ်လို့သိရပါတယ်ရှင်။ဒီမိုကရေစီပညာရေးလှုပ်ရှားမှုမှာပါဝင်ခဲ့ကြလို့လက်ဗရန်တာယာဝရီမှာအမှုရင်ဆိုင်နေရတဲ့ကြောင်းသားအများစုကိုဒီကနေ့လူငင်းချမ်းသာခွင့်ပေးလိုက်တယ်လို့ပဲပြည်ထောင်ကြခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းမကြခင်ရပ်ပိုင်းအတွင်းလွှတ်ပေးဖို့စီစဉ်နေတယ်လို့သမရယုံဝင်ကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။နိုင်ငံရေးအကျဉ်းသားသီးသန့်ကိုသာသမရရဲ့လူငင်းချမ်းသာခွင့်နဲ့လွှတ်ပေးမှာဖြစ်လို့စနစ်တကျစီစဉ်နေတယ်လို့သူကပြောပါတယ်။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကအစိုးရအသစ်လက်ထက်မှာနိုင်ငံရေးအကျဉ်းသားတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေအပါအဝင်နိုင်ငံရေးနဲ့ဆက်နွယ်ပြီးတော့အမှုရင်ဆိုင်နေကြရတဲ့ကျောင်းသားကျောင်းသူတွေလွတ်မြောက်ရေးကိုဦးစားပေးလှုံ့ဆော်သွားမယ်လို့မနေ့ကကြေညာချက်တစ်စောင်ထွက်ပြီးတဲ့နောက်ပိုင်းဒီမိုကရေစီကျောင်းသားလှုပ်ရှားမှုမှာပါဝင်လို့ဖန်ဆီးခံရတဲ့ကျောင်းသားကျောင်းသူတွေဒီကနေ့မှာပဲလွတ်မြောက်လာပါတယ်။ဒါအပြင်အချင်းထောင်တွေထဲမှာပြစ်ဒဏ်ချခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းမကြမီရပ်ပိုင်းအတွင်းမှာလွှတ်ပေးဖို့စီစဉ်နေတယ်လို့တမနာယုံဝင်ကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးစောထွေးက VOE ကိုပြောပါတယ
်။ပြစ်ဒဏ်ချခံနေတဲ့နိုင်ငံရေးအကျဉ်းသားနိုင်ငံရေးတကြလှုပ်ရှားသူအဲ့ဒါလည်းပတ်သက်ပြီးတော့ကျွန်တော်တို့စီစဉ်မှုတွေတုံနေတယ်။အဲ့ကောင်ကတော့ဟိုစီစဉ်ပြီးတာနဲ့တမနာကပါတန်တော့အောင်ပါနော်။လွန်ငင်းတတာပဲ။ပြစ်ဒဏ်လွန်ငင်းကုန်ပါနော်။အဲ့ဒါလုံးပါအဲ့လုံးမဲ့လူငယ်သတာဝန်ရတဲ့လူတွေကအများဆုံးပေါ့နော်ဒီနေ့တော့မြင်ချင်မှမေးပဲ
နိုင်ငံရေးအကျဉ်းသားတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကသာတမနာလူငယ်ချမ်းသာခွင့်နဲ့လွှတ်ပေးဖို့စီစဉ်ထားပြီးစနစ်တကျလိလဆန်းစစ်မှုတွေလုပ်နေရကြောင်းကြံ့ကြာမှုတွေရှိနေတာဖြစ်တယ်လို့ဦးစောထေကဆက်ပြောပါတယ
်ဆက်ဆံရတာနဲ့စစ်စစ်မှုတွေလုပ်နေတယ်လုပ်နေတော့ဟိုအဓိကဟိုဥတီချက်ကပါလဲဆိုတော့နိုင်ငံရေးအကျဉ်းသားပေါ့နော်နိုင်ငံရေးတက်ကြွလှုပ်ရှားသူရှိရတယ်နောက်တစ်ချက်ကတော့ဟိုပါရန်ဖြစ်တဲ့အတွက်အဲ့လိုမျိုးအဲ့ဒီဒီကိုတတ်မှတ်တဲ့လူပေါ့အဲ့တတ်မှတ်တဲ့နိုင်ငံရေးအကျဉ်းသားကိုအဲ့ဒီကိုပဲလွတ်အောင်လို့လုပ်နေတဲ့စီစဉ်မှုကနည်းနည်းလေးကြာနေတယ်ကြံ့ကြာနေတယ်အရင်တော့ဟိုဟာမျိုးလိုဖြစ်တဲ့အကုန်လုံးပေါ့နော်အချင်းတောင်အားလုံးမှရှိတဲ့ဟာမျိုးကိုအကုန်လုံးအိုးရောရောကြောက်ရောရောပေါ့နော်အဲ့လိုမဖြစ်စေခြင်းတဲ့သဘောအရာပေါ့နော်ဆိုလိုတာကတာမန်ရာဇဝတ်မှုပြစ်မှုတွေပေါ့နော်ကမ္ဘာနဲ့ဒီစီကအကျဉ်းချခံနေတဲ့လူတွေမပါအောင်နိုင်ငံရေးအကျဉ်းသားတည်တံ့ပေါ့နော်အဲ့လိုမျိုးဟိုစစ်စစ်ပြီးတော့လွတ်မြောက်ဟိုတည်တံ့လုံငင်းခွင့်ပေးနိုင်ဖို့လုပ်နေတယ်ဟုတ်ကဲ့
โอเคဆိုနိုင်ငံရေးအကျဉ်းသားအဖြစ်ပေါ့နော်ဒီပြည်တံကြခံရတဲ့သူတွေကို AAPP ဒီနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအတင်းကပြောတာတော့121ဦးရှိပါတယ်ဆရာတို့ကစစ်စစ်နေတဲ့အပိုင်းမှာလူဘလောက်လောက်များရှိပါလဲဘလောက်လောက်ကိုများလွတ်ပေးဖို့အစီအစဉ်နေပါလဲခင်ဗျာနိုင်ခြင်းတွေပေါ့
အဲနိုင်ငံပေါ့နော်အချင်းဒီဘက်မှာတော့ကျွန်တော်တို့အတိကျတော့ဟိုမြန်မာလူစီစဉ်မှုတွေလုပ်နေပေါ့နော်ဟုတ်ကဲ့စီစဉ်နေသေးပဲဥယေကတော့တရားအောက်လာမလို့အဲ့တော့လောလောဆယ်တော့စီစဉ်နေတယ်ပေါ့နော်ဩအခုလောလောဆယ်တော့စီစဉ်နေသေးအဲ့လိုပဲပြောလို့ရတယ်ဟုတ်
နိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအသင်း AAPP ကပြဋ္ဌာန်းထားတာကတော့လက်ရှိအကျဉ်းထောင်တွေထဲမှာအကျဉ်းချခံရတဲ့သူတွေထဲမှာတရင်တောက်တွေနိုင်ငံရေးတက်ကြလှုပ်ရှားသူတွေလေသမားတွေအပါအဝင်နိုင်ငံ121ယောက်ရှိပြီးတော့အားလုံးလွတ်မြောက်ဖို့လိုတယ်လို့ AAPP ရဲ့တွဲဖက်အတွင်းရေးမှူးကိုဘိုကြီးကပြောပါတယ်။
ဟိုကျွန်တော်တို့ကတော့ကျွန်တော်တို့ပေးထားတဲ့စီရင်တဲ့ကသူတွေကဒီနိုင်ငံရေးနဲ့ဆက်ဆက်ပတ်သက်ပြီးတော့အဖမ်းခံတဲ့သူတွေဆိုတော့သိကြတယ်။ဆိုတော့ဒီလူတွေအကုန်လွတ်မြောက်လာဖို့လိုအပ်ပါတယ်။အဲ့ဒီမှာတက်ကြွလှုပ်ရှားသူတွေပါမယ်တရင်းမီဒီယာသမားပါမယ်လေသမားရေးလှုပ်ရှားသူတွေပါမယ်အလုပ်သမားရေးပါမယ်နောက်ရခိုင်ဒေသခံတွေပါမယ်ဥမာမနေ့တနေ့ကမှထောင်ချလိုက်တဲ့ဒီရခိုင်တပ်မတော်နဲ့ဆက်ဆက်ပတ်သက်တဲ့သူပြီးတော့ထောင်ချခံရတဲ့သူ22ယောက်ရှိပါတယ်ဒါတော့ဒီလူတွေလည်းပါဖို့လိုအပ်ပါတယ
်သမားရုံးဝင်ကြီးဌာနဒီပြောခွင့်ရပုဂ္ဂိုလ်ကပြောတာကဒီပြည်내ကြားခံနေရနိုင်ငံရေးအကျဉ်းသားကသူတို့အနေနဲ့စစ်စစ်နေတာကတရားအောက်ပဲရှိရလို့ပြောပါတယ်ဆရာအဲ့ဒီပုံမှာရောဆရာတို့ဘယ်လိုများသဘောထားခွဲလဲတာရှိပါလဲခင်ဗျာ
ဟိုသူတို့ကဘလို့ပုံစံမျိုးတွေနဲ့ရွေးချယ်တယ်ဆိုတော့ကျွန်တော်တို့သိချင်မသိပါဘူးမသိတဲ့အခါကျတော့ကျွန်တော်တို့ပြောရခက်ပါတယ်ကျွန်တော်တို့ကတော့ကျွန်တော်တို့ဒီသိချင်ကအရင်လက်ကျန်နိုင်ငံရေးအကျဉ်းသားစစ်စစ်ရေးကော်မတီလက်ထက်ကျဲဟိုကကျွန်တော်တို့စနစ်ကျန်တဲ့တာကိုချိန်ပြီးတော့လုပ်ခဲ့တာပါ
ဒီကနေ့လက်ဗဒန်တာယာဝတီမှာအမှုရင်ဆိုင်နေရတဲ့ကျောင်းသားကျောင်းသူအများစုနဲ့သူတို့နဲ့အတူဆန္ဒပြမှုမှာပါဝင်ခဲ့တဲ့သူတွေကိုအမှုကနေရုပ်သိမ်းပြီးတော့လွှတ်ပေးလိုက်တာဖြစ်ပါတယ် ဒါပေမဲ့လည်းဒီမိုကရေစီကြောင်းသားလှုပ်ရှားမှုပေါ့ဥဆောင်ပါဝင်ခဲ့ကြတဲ့မဖြူဖြူအောင်ကိုနန္ဒစစ်အောင်ကိုမင်းသေးသေးကိုကျော်ကိုကိုနဲ့ကိုလင်းထက်နိုင်တို့ကတော့အမှုမပြတ်သေးတဲ့အတွက်လွတ်မြောက်ခြင်းမရှိသေးပါဘူး။ဒါ့အပြင်အချင်းထောင်နေတဲ့မှာပြစ်ဒဏ်ကျခံရတဲ့ Unity Channel Editor နဲ့သတင်းတော်၄ယောက်အပါအဝင်တခြားနိုင်ငံရေးတက်ကြလှုပ်ရှားသူတွေကတော့လွတ်မြောက်ခြင်းမရှိသေးပါဘူး။ဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအသစ်တက်လာပြီးသတင်းဘက်တစ်ပတ်အကျော်မှာပဲဒီအမှုရင်ဆိုင်နေရတဲ့ចောင်းသားចောင်းသူတွေကိုလွှတ်မြောက်ပေးလိုက်ပြီးတော့ပြစ်ဒဏ်ကျခံရတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းလူငင်းချမ်းသာခွင့်ပေးဖို့တမနာဦးထင်ကျော်ကစီစဉ်နေပါတယ်။အခုလွှတ်ပေးလိုက်တဲ့ចောင်းသားចောင်းသူတွေကိုတော့ပြစ်မှုဆိုင်ရာဥပဒေပုံမှ494အရအမှုရုပ်သိမ်းပြီးတော့လွှတ်ပေးလိုက်တာဖြစ်တယ်လို့ပြစ်ဒဏ်ကျခံရပြီးသားနိုင်ငံရေးအကျဉ်းသားတွေကိုတော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှ204ပုံမှကွဲကာကြည့်အရတမနာရဲ့လုံပိုင်ခွင့်နဲ့ပြစ်ဒဏ်လူငင်းချမ်းသာခွင့်ပေးမှာဖြစ်တယ်လို့တမနာရုံးဝင်ကြီးဌာနပြောခွင့်ရသူကပြောပါရယ်ဒီအတွက်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီရဲ့ထောက်ခံတည်ပြုမှုရယူစရာမလိုပါဘူးခင်ဗျာ
ဒေါ်စန်းစုကြည်ဟာအခုဆိုရင်နိုင်ငံတော်ရဲ့အတိုင်းပင်ခံပုဂ္ဂိုလ်ဖြစ်သွားပါပြီတို့တော့အားလုံးနဲ့အစိုးရအဖွဲ့ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ထိန်းချုပ်မှုအောက်မှာရှိတဲ့အပြင်ဝန်ကြီးဌာနတစ်ခုကိုပါတွဲကင်ထားတဲ့ဒေါ်စန်းစုကြည်အနေနဲ့နိုင်ငံတော်ရဲ့အတိုင်းပင်ခံပုဂ္ဂိုလ်ဖြစ်လို့ဘာကြောင့်များလိုအပ်တာပါလဲဥပဒေမူကြမ်းကိုတပ်ဖက်ကကိုယ်စားလှယ်တွေကန့်ကွက်ခဲ့တဲ့ကြားကအခုလိုအတီးဖြစ်သွားပြီးတဲ့နောက်ပိုင်းဒါဟာအကောင်းဘက်ကိုပိုပြီးဦးတည်စေမှာလားစိုးသွားမှာတွေကရှိနိုင်သလားစတဲ့ကောင်းကျိုးဆုပ်ပြက်အလားအလာတွေကိုအခုလာမဲ့စနေနေ့ညတိုင်းရိုင်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-239-382-999လေး၊ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
သမစနေနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလဲပါလို့ထပ်မံဖိတ်ခေါ်ပြစေရှင်။အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါဦးမယ်ရှင
်။မြန်မာနိုင်ငံချင်းတောင်တည်တီမှာပြစ်ဒဏ်ကျခံနေရတဲ့နိုင်ငံရေးကျင်းသားတွေနဲ့နိုင်ငံရေးတက်ကြွလှူရှားသူတွေလူငင်းတက်တာကွင်ရရှိပြီးအ мян ဆုံးပြန်လည်လွတ်မြောက်ရေးအတွက်လိုအပ်တဲ့စစ်စစ်တာတွေကိုဆောင်ရွက်လျက်ရှိနေပြီးတော့လုံထုံးလုံနည်းတွေနဲ့ညီဆက်လက်ဆောင်ရွက်သွားမယ်ဖြစ်ဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့ဒီကနေ့ရဆွေးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်လက်မှတ်ရေးထိုးပြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီကနေ့မှာတရားရုံးအသီးသီးကနေပြီးတော့လွှတ်မိန်တွေနဲ့လွှတ်ပေးလိုက်တဲ့စနပြကျောင်းသားတွေနဲ့နိုင်ငံတကျလှူရှားသူတွေအရင်နဲ့ပတ်သက်ပြီးတော့လည်းဒီလိုတက်ဆိုင်တဲ့ပြမှုတွေကိုပြမှုဆိုင်ရာကျင့်သုံးဥပဒေပုံမှန်၄ကို၄နဲ့အညီအမှုရုပ်သိမ်းဖို့အတွက်ဆောင်ရွက်တာမှာဥပဒေနဲ့နေဥပဒေပါအောက်ပါအချက်တွေတိုင်းဆောင်ရွက်ရတယ်ဆိုပြီးတော့၄ချက်ကိုဖော်ပြထားပါတယ်အဲ့ဒါတွေကတော့အမှုစစ်ဆေးဖို့ချိန်ဆတဲ့နေရဖြစ်တာလျှက်လူအဖြစ်ဆောင်ရွက်တဲ့လူကအမှုကိုရုပ်သိမ်းပေးဖို့လျှောက်ထားတာတပ်ဆိုင်ရာဥပဒေရုံးကအမှုရုပ်သိမ်းမှုဆုံးဖြတ်ပြီးတပ်ဆိုင်ရာတရားရုံးကိုအမှုရုပ်သိမ်းပေးပါလို့လျှောက်ထားတာတရားရုံးကအမှုရုပ်သိမ်းမှုလျှောက်ထားချက်ပေါ်ခွင့်ပြုတာအဲ့ဒီအချက်လေးချက်ပါဝင်ပါတယ်အဲ့ဒီလုပ်ငန်းစဉ်တွေကို၈ရက်၄လ2016ရက်နေ့မှာအမှုစစ်ဆေးဖို့တရားရုံးကချိန်ဆထားသူတွေအတွက်အပြီးဆောင်ရွက်နိုင်ပေမဲ့ဒီကနေ့မှာအမှုစစ်ဆေးဖို့ချိန်ဆထားခြင်းမရှိတဲ့လူတွေအတွက်အချိန်မီဆောင်ရွက်နိုင်ခြင်းမရှိတာကြောင့်နှစ်တကူရုံးပိတ်ရဲ့ကုံဆုံးပြီးတဲ့နောက်တရားရုံးတွေဖွင့်လှစ်တဲ့အချိန်မှာအ мян ဆုံးဆက်လက်ဆောင်ရွက်ပြီးမှာဖြစ်တယ်လို့ဒေါ်ဆန်းစုကြည်လက်မှတ်ရေးထိုးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဟာအီရတ်နိုင်ငံဘက်ဂရက်မြို့တော်တရားကြားခီးစဉ်အတွင်းအီရတ်တာဝန်ရှိသူတွေနဲ့ဒီကနေ့တွေ့ဆုံဆွေးနွေးပွဲတွေလုပ်ပါတယ်။အီရတ်ဆိုရအနေနဲ့လုံခြုံရေးစီးပွားရေးနဲ့နိုင်ငံရေးအပြောင်းအလဲဆိုင်ရာရေးပါတဲ့စိန်ခေါ်မှုတွေကိုကင်တွယ်ဖြေရှင်းနေရတာနဲ့အမျှအမေရိကန်ပြည်ထောင်စုရဲ့ထောက်ခံမှုကိုအခိုင်အမာပြသဖို့အခုလိုတော့ရောက်တာပါ။နိုင်ငံတိုင်းမြစ်တစ်ခုကစားသောက်ဆိုင်တစ်ခုမှာလုလုခဲ့ကြတဲ့မြောက်ကိုရီးယားနိုင်ငံသား73ယောက်တောင်ကိုရီးယားနိုင်ငံမှာခိုးလုံခွင့်တောင်းခံထားကြတယ်လို့တောင်ကိုရီးယားကပြောပါတယ်သူတို့လုလုခဲ့တဲ့နိုင်ငံတိုင်းပြည်တွေကိုတော့တိုင်းပြည်ကတော့တောင်ကိုရီးယားပေါင်းစည်းဝန်ကြီးဌာနပြောခွင့်ရကပြောမတော်ပါဘူးခင်ဗျာ
ဒီကနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လုပ်ရမှုကနန်းလောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဆူလီမန်ဇာရီဝါလီဖြစ်ပါတယ်VOA ကနေအခုထုတ်လွှင့်ပေးနေတဲ့စီစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။ည9:00နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါ။သောတာရှင်များအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.